စစ်ကောင်စီတဲ့အရခတက်တော်အေးအေးကြားဒီကလေးအတီတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ကမြို့တွေတချို့မှာအောက်တိုဘာလ1ရက်နေ့ကစတင်ပြီးတော့စစ်ကောင်စီကတကောင်စီကောင်ယူနေပါတယ်။လက်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့မနေ့ကစပြီးတော့တအိမ်ဝင်တအိမ်ထွက်တကောင်စီရဲ့လာရောက်ကောက်ယူနေတယ်လို့ဒေသခံတွေကပြောပါတယ်။
တကောင်စီရဲ့လာရောက်ကောက်ယူသူတွေထဲမှာရဲစစ်သားလာဝကနဲ့ဒေသခံအကြောင်းဆရာမတွေပါဝင်တယ်လို့သူကဆက်ပြောပါတယ်။တိုက်ခတ်ပါတယ်ဒီဂရစ်ပါတယ်လာဝကပါတယ်ဒီစုဆောင်မှာရှိပါတယ်စုဆောင်မှာနည်းနည်းပြည့်စုံပြီးတော့စုဆောင်မှာတော့အမှန်နောက်ဆုံးကျတော့ခါတော့ရေးရပါတော့လက်ရှိတကောင်စီရဲ့ကောက်ယူသူတွေစစ်တွေမျိုးကိုစစ်ကောင်စီကထိန်းချုပ်ထားတဲ့ဆိုပေမဲ့တိုက်ပွဲဖြစ်လာမှာကိုစိုးရိ
ပြည်သားစုဝင်တွေပဲရှိနေပါသေးတယ်။ဒါအပြင်စစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဘေးလွတ်ရာကိုမသွားရောက်နိုင်တဲ့ဒေသခံတွေအပြင်ငွေရင်းချင်းရေးမတက်နိုင်တာကြောင့်မြို့ရင်းမှာပဲဆက်နေနေရတဲ့ဒေသခံအနည်းချင်းလောက်သာရှိနေတာပါ။ရခိုင်ပြည်နယ်မြို့နယ်18ခုရှိပြီးတော့အဲ့ဒီတွေကကြောက်တော်မြောက်ဦး၊မေးပြား၊မြေပုံ၊ပုံလက်ကျော်ရသေးတောင်ဘူးတီတောင်ပောက်တော်ရမ်းပြည်နဲ့တန်တွဲမြို့နယ်စားတဲ့ဆယ်မြို့နယ်ကိုအရခတတ်တော်အေးအေးဘက်ကတိမ့်ပိုက်ထားပြီးဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ကြောက်ဖြူတောင်ကုန်းမန်းအောင်ခွအန်တဲ့စစ်တွေမြို့နယ်တွေကိုထိ ंछ ုပ်ထားဆဲဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီထိ ंछ ုပ်ထားတဲ့မြို့နယ်ခုနှစ်ခုတည်းကကွ၊မောက်တော်နဲ့အန်မြို့နယ်တွေကိုအေးအေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်းအောင်နဲ့စစ်တွေမြို့နယ်တွေကိုလည်းအေးအေးဘက်ကပိတ်ဆို့ထားတာဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့တကောင်စီကောက်ယူပဲဆိုရင်တော့မြို့ပေါ်ရောက်ွက်တချို့လောက်သာကောက်ယူနိုင်မှာဖြစ်တယ်လို့ရခိုင်အရေးလေးလာသုံးသပ်သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ်
။မြို့တော့မြို့ပေါ်လောက်ပဲရှိပါလိမ့်မယ်မြို့ပေါ်ခဏမြို့နယ်ပေါ့အဲလိုမောင်ကျွန်းကတော့သူကနေသူစစ်ကောင်စီတင်ချက်ဘူးအောက်မှာရှိတယ်ဆိုတော့မောင်ကျွန်းတို့ဖြစ်နေတယ်အဲမြို့ပေါ်ချာအချောင်းမြို့နယ်ကတော့မြို့ပေါ်လောက်ပဲရှိမှာလေ။နေရာတော့လုံးဝသူတို့အရင်းကောင်းဝင်မဆိုတာနဲ့ဆွဲလို့ကိုမရောက်တော့ဘူး။
အခုလို၄00အလဲစုလောက်သာကောက်ယူလိုက်တဲ့စစ်ကောင်စီရဲ့တကောင်စီဟာတိတိကျကျမဖြစ်နိုင်သလိုဟန်ပြလုပ်ငန်းစီတစ်ခုသာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။တကောင်စီဆိုတာကပြည်စုံမှုလို့လေအဲတယောက်မကြံတအိမ်မကြံအဲ့လိုကောက်နိုင်မှတကောင်စီလို့ခေါ်နိုင်အခုတော့အဲ့လိုမဟုတ်ဘူးဟိုမျိုးကွဲကွဲလေးပဲကောက်မယ်အဲအိမ်မှာလူမရှိရင်လည်းထားခဲ့မယ်အဲမိသားစုမှာလူမဆိုရင်လည်းအဲဒါအကောက်မယ်ပေါ့အဲအဲ့ဒါကြောင့်ဒီလုပ်ငန်းစဉ်ကတကယ်တကောင်စီကောက်ဖို့တိတိကျကျရယူဖို့ဆိုတာတဲ့ပေါ့နော်အရှင်တွေကဖြစ်လည်းမဖြစ်နိုင်ဘူးဆိုတော့သူတွေနဲ့အဲဒါတနင်္ဂနွေတိုင်းတန်းနဲ့ကောက်တဲ့အဲမှာအာဟာမြကောက်ပြနေတာပေါ့နော်အခြားနေရာတွေမှာလည်းအဲ့လိုအများကြီးရှိနေပါတယ်အကြည့်သူကလည်းစိတ်ဝင်စားမှုမရှိပါဘူးဒါကြောင့်ဒီရေကောက်ပွဲရဲ့တကောင်စင်းရေကောက်ပွဲအကျိုးတကောင်စင်းကောက်ရှင်လုံငန်းဟာပြည့်ပြည့်စုံတဲ့လုံငန်းမဟုတ်ဘူးဟာမြလုံငန်းအစိတ်ပိုင်းတစ်ခုပဲဖြစ်တယ်လို့ပြောချင်ပါတယ်ဟုတ်ကဲ့
တကောင်စီကောက်ယူရမှာငွေကျပ်တန်ပေါင်း 96,000 ကျော်အကုန်ကျခံကောက်ယူပါဖြစ်တယ်လို့စစ်ကောင်စီထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကောက်ယူရပါလဲကိုရင်အချက်လက်ကိုးကွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအပြင်တိပရွှေပြောင်းသွာလာသူရှိပရှိလျှက်စင်ဗီတာတုံးဆွဲမှုအိတာတုံးဆွဲမှုတောက်တုံးရီရရှိမှုစတဲ့အချက်လက်တွေပါတဲ့မေးခေါ်ပေါင်း80နီးပါးမေးပြပြီးတော့ကောက်ယူပါဖြစ်တယ်လို့ဆိုပါတယ်။ကောက်ယူရရှိတဲ့တကောင်စီကိုတော့လာမယ့်ဒီဇင်ဘာလ31ရက်နေ့မှာထုတ်ပြန်မယ်လို့လောက်ဝကတကောက်စီကောက်ယူရေးထားတာကွဲပြုတ်ကြရေးဘူးဥကြော်ရေးဦးကဗီဒီယိုကိုပြောဆိုထားတာရှိပါတယ်